မနေ့ည7နာရီလောက်မှာပုံနှံကျိုးမြို့နယ်ကနေစစ်တွေမြို့နယ်ဘက်ကိုမောင်းနှင်လာတဲ့ဆိုင်ကယ်နှစ်စီးကိုမင်းချောင်းတရာအနီးမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ဆေးဖို့ရပ်တန့်ခိုင်းခဲ့ရကနေအဲ့ဒီဆိုင်ကယ်ကမရက်တက်မဲမောင်းနှင်သွားလို့ဆိုပြီးတပ်မတော်ကပြစ်ခတ်လိုက်တာကြောင့်လူငယ်တအူးသေဆုံးခဲ့တယ်လို့ဒီနေ့တပ်မတော်ကာကွယ်ဦးစည်းချုပ်ရုံးကသတင်းထုတ်ပြန်ပါတယ်အဲ့ဒီတည်ဆုံးသူဟာစစ်တွေမြို့နယ်အမြင့်ကျွန်းကျေးရွာမှာနေထိုင်တဲ့အသက်26နှစ်အရွယ်ကိုချစ်စုအောင်ဖြစ်ပါတယ်။သူဟာဆိုရင်ပုံနှံကျွန်းမြို့နယ်မှာတွားရောက်အလုပ်လုပ်ကန်သူဖြစ်ပြီးတော့နေအိမ်ကိုပုံမှန်နေစဉ်ပြန်လာနေသူဖြစ်တယ်လို့မိသားစုဝင်တအူးက RFA ကိုပြောပါတယ်။
ကျောင်းနေကြပါဘာမှအကျဉ်းနမ်းပြုပါဘူးဒီမှာပါ
ဒီမနက်မှာသူ့ရဲ့ရုပ်အလောင်းကိုစစ်တွေဆေးရုံကိုပို့ဆောင်ထားတယ်လို့ကြားသိရပြီးမိသားစုကိုတရားဝင်အသိပေးအကြောင်းကြားတာမျိုးမရှိဘူးလို့လည်းဆိုပါတယ်။ဒါနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဘုံမူကြီးဝင်းစော်ဦးကို RFA ကဆက်သွယ်မေးမြန်းရမှာတော့မင်းညားကတက်မတော်ဘက်ကပြစ်ခတ်လိုက်တာနဲ့ပတ်သက်လို့အခုလိုပြောပါဗျ။အဲ
့မှာစစ်တဲ့အခါမှာရှေ့ရတယောက်ကစော်မြင့်လွန်ရတော့သူကအစ်စ်စေးခံတယ်။စော်မြင့်လွန်နဲ့ဟိုသုံးသွားတဲ့ဖြစ်သူအောင်နဲ့ကနည်းနည်းလေးခွာတယ်ဆိုင်ကြီးကဟိုရှေ့ရကောင်းလို့ဆင့်နေတဲ့အချိန်မှာနောက်ကဆိုင်ကြီးကဟလာတားတယ်တားတဲ့အချိန်မှာမရဘဲနဲ့အချိန်နဲ့မောင်းပြီးတော့ပြေးသွားတယ်။အဲ့ဒါနောက်ကနေတော့အောင်ပြီးတော့မှအဲ့အောင်ဆိုင်ကြီးကရက်လို့ဆိုတော့မရဘူးမရတော့ကျွန်တော်တို့ကပြစ်ခတ်ပြီးတော့မှဟန်တားလိုက်တယ်အဲ့ဒီအချိန်ကမှဒီတော့ထိမှန်ပြီးတော့မှသုံးသွားတ
ာဒါပြင်ညမထွက်ရအမိတ်ပုံမှန်တလေးလေးထုတ်ပြန်ထားတဲ့နေရာတွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်ဆေးမှုကိုလက်မှတ်ခံရင်ဒီလိုဖြစ်စဉ်တွေရှိနေအောင်မှာပဲလို့လည်းဗမူကြီးဝင်းစော်ဦးကပြောပါတယ်မင်းညကအဲ့ဒီပြစ်ခတ်မှုမဖြစ်ခင်မှာဆိုင်ကယ်ကိုရက်တန့်ပေးပြီးအစ်စ်ဆေးခံခဲ့တဲ့ကိုဇော်မြင့်လွင်ဆိုသူကိုတော့ပုံမှန်တလေးလေးကိုဖောက်ဖျက်ကျူးလွန်လို့ဆိုပြီးပုံနှကျုံးမျိုးနယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကအမှုဖွင့်သွားမယ်လို့လည်းဗမူကြီးဝင်းစော်ဦးရဲ့ပြောပြချက်အရသိရပါတယ်ရခိုင်ပြည်နယ်မှာအစွဲတက်မတော်နဲ့ရခိုင်တက်မတော်အေအေတို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရသေးတောင်ပုံနှကျုံးကြောက်တော်မြောက်ဦးနဲ့မင်းမြမျိုးနယ်တွေမှာညမထွက်ရအမိတ်ပုံမှန်တလေးလေးကိုဧပြီလကစပြီးထုတ်ပြန်ထားတာဖြစ်ပါတယ်ဒီဒေသတွေမှာနေထိုင်တဲ့ဒေသခံတွေရဲ့စိုးရင်ပူပန်မှုတွေနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီ AMB ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလှစောကအခုလိုပြောပါတယ်
ဥပဒေကနောက်တပိုင်းဒေသခံရောသူရောသားတွေကတော့တက်မတော့ပေါ့လေနော်ရဲစခန်းပြောရင်စစ်တပ်ပေါ့စစ်တပ်တနက်ကင်ပြီးတက်ဝင်လာတာနဲ့ရောသားတွေကတော့ကြောက်တာပဲစစ်တပ်ဟာသူတို့ကိုရိတ်ခါပေးဖို့လာတာလားကောင်းကျိုးဆောင်ဖို့လာတာလားမလာလို့ဆိုတော့မသိဘူးတော့သူတို့ရဲ့ကောင်းတဲ့မှာကတက်မတော့ဆိုတာဟာကြောက်စရာကြီးပဲလူတွေရဲ့စိတ်ပိုင်းဆိုင်ရာထဲမှာမလုံခြုံမှုတွေကအရန်ဖိစီးနှိပ်စက်သွားပြီ
ဗမူကြီးဝင်းစော်ဦးကတော့ည9နာရီကနေမနက်9နာရီထိညမထွက်ရအမိန်ထုတ်ပြန်ထားပြီးမယ်ကျမကြီးလိုအပ်ချက်အရသွာလာဖို့မဖြစ်မနေရှိလာပြီးဆိုရင်အကြောင်းကြားပြောဆိုပြီးသွာလာနိုင်တယ်လို့ပြောပါတယ်ရခိုင်ပြည်နယ်မှာဒီနှစ်အတွင်းတနက်နဲ့ပြစ်ခတ်ခံရတာလက်နက်ကြီးကြီးထိမှန်တာမိုင်းပေါက်ကွဲတာတွေကြောင့်တေဆုံးသူဟာ80နီးပါးရှိနေပြီဖြစ်ပါတယ်ဒါအပြင်လက်နက်ကြီးတွေမိုင်းတွေကြောင့်ဒဏ်ရာနဲ့ဆေးရုံတက်ကုသခဲ့ရသူတွေကတော့100ကျော်အထိရှိနေပါတယ်ရှင်ကျမဇင်မာဝင်းပါ